origami စိုက်ခုခေါင်နည်းပညာကိုအကာတာရဲကဆက်တွေအတွက်နေစွန့်ရင်ရဖို့လောက်တာကစားပြီးလူသွေးကြောတဲ့အရောက်သွားပြီးအလုပ်လုပ်ပေးနိုင်တဲ့ microbot စိုက်ကလေးတွေအထိတုံးနေကြတဲ့အကြောင်းသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါ
Origami ဆိုတာဂျပန်နိုင်ငံအီရိုဘီယန်လက်ထက်15ရာစုနှောင်းပိုက်လောင်းကစပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ Ori ဆိုတာဂျပန်လိုခေါချိုး၊ Gami ကဆက်ကူဖြစ်ပါတယ်။အဲ့တော့ဆက်ကူခေါချိုးနီလို့ပြောလို့ရပါတယ်။ပိုပြီးအသေးစိတ်တဲ့ Origami ဆက်ကူခေါနီနဲ့ဆက်ကူတစ်ချက်လုံးကိုလုံးဝမဖြတ်ပဲနဲ့လိပ်ပြာတို့ငှက်တို့အစဂေါ်ဇီလာအထိဆက်ကူကိုပုံအမျိုးမျိုးချိုးပြီးပုံဖော်လို့ရပါတယ်။ဒီ origami နီးကိုအနုပညာတရအနေနဲ့ပုံဖော်ရုံနဲ့မကပါဘူး။သင်္ချာနီးအရကဘာတက်ကတူတော်တော်များများမှာလေ့လာနေကြပါပြီ။လူသုံးကုန်ပစ္စည်းကအစအာကာတာစူဇန်လေ့လာရေးနဲ့ပဲအထိအသုံးချနေကြပါတယ်
။ origami ဆက်ကူခောက်တဲ့နီးရဲ့အခြေခံကစပြီးကြည့်ရအောင်ပါ
။ origami နီးရဲ့အလွယ်ဆုံးဥပမာကတော့ဆက်ကူကပ်ပုံးတွားဝဲတဲ့အခါကျတော့ပုံးကိုခောက်ရဲ့အချက်လေးနဲ့ရောင်းလိုက်တာပါ။အဲရောက်မှာပုံးဖြစ်အောင်ပြန်ပြီးဖြန့်ယူရပါတယ်။ဒါအိုရီဂါမီတည်းရဲ့အခြေခံအကြဆုံးပေါ့နော်ကျွန်တော်တို့ငငယ်ကဟိုတင်ပေါ်လေးစက်ကူလေးကိုခောက်ပြီးလုပ်လို့ပေါ့ဒီအိုရီဂါမီနီးရဲ့နောက်အလွယ်ဆုံးဥပမာတစ်ခုကတော့ခောက်ထီးပေါ့ဒါအိုရီဂါမီနီးနဲ့ခောက်ထားတာဖြစ်ပါတယ်လူသုံးကုန်ပစ္စည်းတွေမှာတီကရင်မှုနောက်တစ်ခုကတော့အခုကားတွေမှာကားတိုက်တာနဲ့ထိုင်ကုန်နဲ့ရှေ့မှန်ကြားမှာလူကိုလေပူပေါင်းနဲ့ပိတ်ပြီးတော့ဒဏ်ရာမရအောင်လုပ်တဲ့ airbag လို့ခေါ်ပါတယ်အဲ့စနစ်မှာအိုရီဂါမီနီးနဲ့ဒီလေးအိတ်ကိုခောက်ထားတာဖြစ်ပါတယ်ကားအပူချိန်ကိုရော့ကြအောင်လုပ်တဲ့ရေအောင်ရှေ့ကပန်ကာနဲ့အပူမှုတ်ထုတ်ပြီးအေးအောင်လုပ်တဲ့အချက်တွေကိုအော်ရီဂါမီနီးနဲ့အပူအေးထိန်းတဲ့အချက်တွေကိုဖွင့်ကျင်တဲ့အခါမှာဖွင့်ဖြဲကျင်တဲ့အချက်ချက်ပိတ်ကျင်တဲ့အခါပိတ်ပြီးတော့ရေလဲလို့ရအောင်လုပ်တဲ့နီးပညာအစ်စ်ကိုလည်းစပြီးတော့သုံးဖို့ကြိုးစားနေကြပါပြီ
။အော်ရီဂါမီနီးပညာကိုအမေရိကန်အာကာသလေလာစူဇန်ရေးဌာန NASA ကဘယ်နေရာမှာအသုံးပြုနေပါသလဲ။
အာကာသတုတေသနလေးလာရေးတဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့ရာသီဥတုလေးလာရေးဒီဆက်တွေရေဂျူတုတွေကိုလွတ်တင်တဲ့အခါကျတော့ဂျူတုတွေပြင်းစစ်တက်သုံးဖို့အတွက်ကြက်စစ်တက်ရဖို့အတွက်ကိုသူတို့အပေါ်မှာဘက်ထရီပါသွားပါအဲ့ဘက်ထရီကိုပြန်ပြီးတော့အားသွင်းတဲ့အခါကျနှစ်မျိုးရှိတယ်။တစ်ခုကသာမိုဂျန်နရေတာဆိုတဲ့ဟာနဲ့နျူကလ িয়ার လောင်ချာဖြူအသေးစားလေးပေါ့နော်နျူကလ িয়ার တပ်ပေါင်းမှုအသေးစားကြက်စစ်တက်ကိုထုတ်လို့ရပါတယ်။နောက်တစ်ခုကဒီနေရနေပြီးတော့ renewable energy လို့ခေါ်တဲ့အမြဲတမ်းရနေတဲ့နေအောင်ကြီးဆွမ်းအင်နေပြီးတော့ကြက်စစ်တက်ပြောင်းတဲ့ထူလာအပြားတွေကိုအချက်အကြီးဖြစ်အောင်ဖြန့်ချလိုက်ပြီးကြက်စစ်တက်ကိုအဲ့ဒီကနေပြီးတော့မှသုံးဆောင်ပြီးတော့မှပြန်သုံးတဲ့နည်းပညာပါ။ဒီဆိုလာအချက်ကြီးတွေကိုတုံးပြန်နဲ့ပြစ်ပြင်လိုက်တဲ့အခါမှာအချက်ကြီးအကြီးမဟုတ်ပဲနဲ့အသေးသေးလေးဖြောင်းခောက်အာကာသတဲ့မှာမိုင်200 300လောက်ရောက်တဲ့အခါမှာဖြန့်ပြီးတော့မှဆိုလာအချက်ကြီးဖြစ်သွားအောင်လုပ်တဲ့နည်းပညာပါအာကာသနည်းပညာမှာသုံးဖို့အတွက်ဆိုလာအချက်ကြီးတွေကနေပြီးတော့ဂျိုဒူးတွေမှာလျှက်စစ်တက်ရဖို့အတွက်ဆိုတာဆိုလာအချက်အကြီးကြီးရလေလျှက်စစ်ကထုတ်လုံးမှုများလေဆိုတော့အာကာသထဲမှာလိုအပ်တဲ့ဒီလေလာရေးတို့စက်တွေဂျိုဒူးတွေအတွက်ကိုလျှက်စစ်အများကြီးထုတ်ဖို့အတွက်ဆိုလို့ချက်အချက်ကြီးအကြီးစောက်ရပါတယ်အဲ့တော့ခုနကပြစ်တင်လိုက်တဲ့ဒုံးမြန်မှာဒီလောက်ကြီးတဲ့အချက်ကြီးကိုမသွားလို့မရပါဘူးအဲ့တော့အသေးဆုံးဖြစ်အောင်ခောက်ပြီးတော့မှအပေါ်ကျမှဖြန့်ဖို့နည်းပညာတစ်ခုထွင်ပါတယ်ယူတာပြည်နယ် Brigham Young Tecto နဲ့ဒီ NASA Jet Propulsion Lab Los Angeles မှာရှိပါတယ်သူတို့ Tecto နဲ့ NASA နဲ့တွဲပြီးနေဆွမ်းအင်ကနေပြီးတော့ CS Solar အချက်ကိုအရွယ်လေးသေးသွားအောင် Origami ဆက်ကူခောက်နည်းပညာနဲ့ချိုးခောက်ပြီးတော့မှအာကာသထဲရောက်မှဖြန့်ချလောက်တဲ့အခါကျတော့အစ20လောက်ကျဲတဲ့အချက်ကြီးရသွားတော့ CS တက်တဲ့အများကြီးရပါတယ်
သိပ္ပံပညာရှင်တွေဟာသဘာဝမှာရှိတဲ့ origami နီးကနေစပြီးလေ့လာနေကြတာပါ
။ origami နီးကိုအရင်တော့လို့ဒီလိုဆက်ကူခောက်တာကိုပဲလေ့လာရုံနဲ့မကောက်ဒီဆက်ကူခောက်နီးကိုသင်္ချာနီးပညာနဲ့ဆက်ကူခောက်ချိုးပုံကိုတည်တည်ချာချာလေ့လာပြီးတော့စူးစမ်းနေကြတက္ကသိုလ်တွေအများကြီးပေါ်လာပါပြီ။ဘာလို့အခြေခံပြီးတော့လေ့လာလဲဆိုတော့သဘာဝမှာ origami နီးနဲ့တစ်ပင်တွေအပွင့်တွေအညွန့်တွေဘလို့ထွက်လာလဲဆိုတဲ့ဟာကိုလေ့လာနိုင်ပါတယ်။ဥပမာအဖြစ်ပန်းနေရနေဝင်သွားလို့အေးလာရင်ပြန်ပြီးငုံသွားပြီးတော့နေထွက်လာတဲ့အခါကျရင်ပြန်ပွင့်လာတယ်ဆိုလို့ရှိရင်သူကတဘာဝရဲ့ origami နီးနဲ့ခောက်ထားတာပါ။နောက်ကျွန်တော်တို့ဟိုခိကယုံအရွက်ကလေးတွေသေးပြီးတော့ပိတ်သွားပြီးတော့အချက်လိုက်ကလေးချိုးပြီးကျသွားတာဟာတဘာဝရဲ့ origami နီးတစ်ခုပါပဲ
။ဒီ origami နီးပညာသုံး microbot ဆက်ရုပ်ကလေးတွေကိုဆေးလောကမှာစပြီးသုံးနေကြပါပြီ။
ဆေးပညာမှာလည်းနှလုံးသွေးကြောတွေပိတ်နေတဲ့နေရာကို origami နီးနဲ့စုပြီးတော့တေးအောင်လုပ်ထားတဲ့တံခွေလေးကိုထည့်လိုက်တယ်။သ ွေးကြောရဲ့လိုအပ်တဲ့နေရာရောက်သွားရောအသာလေးပွင့်သွားအောင်လှုပ်လိုက်ပြီးနှလုံးသွေးကောင်းကောင်းပြန်စီပြီးလူတွေအသက်ရှည်ကြပါတော့နော်အခုအလွန်တရာမှသေးတဲ့ဇာကနာနဲ့ကင်လို့ရတဲ့စကုအချက်အဲ့ဟာလေးကိုအော်ရီဂါမီနီးနဲ့အရာလေးတွေပေးထားပြီးအဲ့ဒီအချက်ကလေးကိုနည်းနည်းလေးအပူပေးလိုက်တာနဲ့အချက်ကလေးတွေကသူ့ဟာသူအလိုလိုခောက်သွားတယ်အဲ့ဒီမှာရှိတဲ့တန်လိုက်ကလေးတွေကနေဒီဇာကနာနဲ့မှကောက်လို့ရတဲ့အရွယ်လောက်ရှိတဲ့ဆက်ရုပ်ကလေးရိုဘော့လေးတွေကိုလိုချင်တဲ့နေရာကိုသူ့ဟာသူအလိုလိုထိန်းသွားလို့ရတဲ့ဒီပညာကိုဒီ Massachusetts Institute of Technology ကစပြီးတော့တုံးနေပါပြီဆက်ရုပ်ကလေးကိုသွေးကြောထဲကိုထည့်ပြီးပိတ်နေတဲ့နေရာသွေးကြောထဲမှာပြက်နေတဲ့နေရာနှလုံးထဲမှာပြက်နေတဲ့နေရာဒီနှလုံးတို့ဦးတို့ဘာတို့ထဲမှာရောက်နေတဲ့ပစ္စည်းတွေကိုအသာလေးကိုလိုချင်တဲ့နေရာကိုဆွဲထုတ်သွားလို့ရအောင်လုပ်တဲ့ဤပညာကိုစပြီးတုံးနေပြီဇာကနာလေးရဲ့ထိတ်လောက်ပဲရှိတဲ့သေးသေးလေးစက်ကူပေါ်တင်ပြီးတော့သူ့နည်းနည်းလေးအပူပေးလိုက်တာနဲ့အလိုလိုအဲ့စက်ကူအချက်ကလေးမှာပေးထားတဲ့အရာလေးတွေကအော်ရီဂါမီအရာလေးတွေအဲ့ဒါလေးနဲ့သူကအလိုလိုခောက်ချိုးလေးချိုးသွားတယ်ချိုးသွားပြီးတဲ့အခါကျတော့ဆက်ရုပ်ကလေးဖြစ်သွားပြီးတော့သူကသူလျှောက်သွားတော့တာသူလိုချင်တဲ့နေရာလေးကိုအလိုလိုထိန်းချုပ်ပြီးတော့သူကပစ္စည်းလေးတွေကိုတည်သွားလို့ရတယ်မသွားလို့ရတယ်တွန်းသွားလို့ရတယ်ပေါ့နော်အဲ့အဲ့ဒီအရာလေးကိုဟိုကနှလုံးသွေးထဲမှာထည့်ပြီးတော့စစမ်းကြည့်နေပြီပေါ့နော
်နာမည်ဘယ်လိုခေါ်လဲ
microbot လို့ခေါ်တယ် microbot သူကကြည့်လိုက်လို့ရှိစက်ကူအချက်ကလေးတေးသေးလေးပေါ့နော်ကျွန်တော်တို့ cellular phone ထဲမှာထည့်တဲ့ GSM အချက်ကလေးတဲ့တောင်မှသေးပါသေးတယ်။သူ့ရဲ့လေးပုံတစ်ပုံလောက်တောင်မှရှိဘူး။အဲ့လောက်သေးတဲ့အချက်ကလေးကအလိုလို micro ဆက်ရုပ်ကလေးတိတိလေးဖြစ်သွားပြီးတော့သူလိုချင်တဲ့နေရာကိုသွားသူဖယ်ချင်တဲ့ဟာကိုဖယ်ဖြတ်ချင်တဲ့ဟာကိုဖြတ်အကုန်လုံးစလုပ်လို့ရတယ
်။စိတ်ပညာမှာအရင်အသုံးတင်တာပေါ့နော
်။အရင်အသုံးဝင်တာ။နောက်ဆိုလို့ရှိရင်နှလုံးသွေးကြောနေရာကိုထုံထားတဲ့ pipe ကလေးတိတိလေးကိုသူ့ဟာသူတဲသွားပြီးအဲ့နေရာမှာပိတ်နေတယ်ဆိုတာသူသိပြီဆိုတာနဲ့အဲ့ဒါလေးကိုတွန်းပြီးတော့အလိုလိုဖွင့်ပေးလိုက်ပါလေ။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်